အနှစ်20ကျော်ကာလအတွင်းမှာရန်ကုန်မြို့ကိုဒီကနေ့ခြေချလိုက်တဲ့အချိန်မှာပေါ့လေပထမဆုံးသတိပြုမိတာကဘာပါလဲခင်ဗျ။အ
ော်ကျွန်တော်ရဲဘော်တွေအားလုံးကကျွန်တော်မမေ့ဘူး။သူတို့အားလုံးကကျွန်တော်88စိတ်ချအပြည့်နဲ့လာကြွားတယ်။အဲ့ဒါကိုကျွန်တော်လုံးဝထူးခြားမှုတစ်ခုပဲ
။ဟုတ်ကဲ့ကိုမိုးသီးတို့ရဲ့အခုမြန်မာပြည်ခီးစဉ်မှာအဓိကဘာတွေလုပ်မှာပါလဲ
။အဓိကတော့ဗျာမြန်မာပြည်ရဲ့ငင်းရည်ဟာလာပြန်လဲထူထောင်ရေးလုပ်ငန်းတွေလုပ်ဖို့ပဲ။ကျွန်တော်တို့ကလည်းဒီနေ့နိုင်ငံရေးအပြောင်းအလဲပေါ်မှာတိုင်းပြည်ရဲ့ခြေပြအလုံးကိုစိုးနေပြီးမှပြအများကြီးကိုနောက်ကျချနေပြီလေအခုသမရဦးသိန်းစင်ရနေပြီးတော့ဟာလာပွင့်လင်းမှုတွေလှုပ်လာတယ်ဟာလာဖိတ်ခေါ်ကမ်းလှမ်းမှုတွေလှုပ်လာတဲ့အတွက်အစိုးရအနေနဲ့ဟာလာ all inclusive ပေါ့ဗျာအားလုံးကိုပါဝင်နိုင်အောင်ဖိတ်ခေါ်လာတဲ့အတွက်ကျွန်တော်တို့လာတယ်အဲ့ဒီအတွက်အဓိကကျွန်တော်တို့လုပ်ချင်တာငြိမ်းချမ်းရေးနဲ့တိုင်းပြည်ဖွံ့ဖြိုးရေးပဲဗျာ
သမရကြီးနဲ့ဘယ်နေ့တွေ့မှာပါလဲ
ဟုတ်သမရကြီးကကျွန်တော်တို့တပတ်လောက်အတွင်းတွေ့မှာပဲဝန်ကြီးဦးအောင်မင်းနဲ့ဦးစိုးသိန်းတို့ကစီစဉ်ပေးနေပါတယ်
ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်နဲ့ရောဘယ်တော့တွေ့ဆုံမှုရှိပါလဲ
ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့ကျွန်တော်ဒီနေ့မနေ့မှဆရာတင်မျိုးဝင်းကိုကျွန်တော်ဖုန်းဆက်ရတယ်ဖုန်းဆက်တော့ကျွန်တော်စကားပြောပြပါတယ်အဓိကတော့ဒေါအောင်ဆန်းစုကြည်ကိုကျွန်တော်တွေ့ကျင်တယ်ကျွန်တော်မတွေ့ရ24နှစ်ရှိပြီ
ဟုတ်ကဲ့ကိုမိုးသီးစုံကနိုင်ငံသားတိုင်းပြည်တွေမှာလည်းအနှစ်20ကျော်နေလာတော့ဒီကနေ့ရုတ်တရက်မြန်မာပြည်သူတွေကိုတွေ့လိုက်ရချိန်မှာဘယ်လိုထူးခြားချက်တွေရင်ထဲဝင်လာတာရှိပါလဲ
အဓိကတော့ဗျာစိတ်မကောင်းပါဘူးကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်လို့ဒီတိုင်းကျွန်တော်စဉ်းစားနေတယ်ဒီတိုင်းကျွန်တော်ပုံမှန်ပြီးတော့အလုပ်လုပ်နေတယ်ဒီတော့ကျွန်တော်ကဘာတွေဖြစ်နေစရာဆိုတာလည်းပြည်တယ်ဟောကျွန်တော်အနေနဲ့ပြောမယ်ဆိုတော့စိတ်ပြီးတော့ဟိုအပြော်ကြီးတော့မဟုတ်ဘူးဗျာဒါပေမဲ့ကျွန်တော်မှတာဝန်ရှိမှုရှိတယ်ဆိုတာကျွန်တော်ခံစားရပါတယ်မပြောတာကတော့ပြည်သူလူထုကစိတ်ကိုပင်ပန်းစင်ရင်လုံးအားကြီးနေတယ်အတိုင်းပြည်ကလည်းအရန်ကိုဖက်ဖက်ခါယူရင်းဖြစ်စီနေတယ်ပုံမှန်ပြည်ကအရန်ကိုခေတ္တကြာကြာနေတာကိုတွေ့တယ်အဲ့ဒါကအရင်ဆိုကစစ်စစ်မှာဖြစ်လာခဲ့တဲ့ကြံစည်တာပေါ့ဗျာမနေ့တနေ့ကဖြစ်ခဲ့တဲ့ဟာတော့မဟုတ်ဘူးပေါ့
ဟုတ်ကဲ့ဟိုအကယ်၍သာပေါ့လေအစိုးရကမြန်မာပြည်မှာကုမိုးသီးစွန်တို့ကိုလုံးဝနေခွင့်ပေးလိုက်မဆိုရင်ကုမိုးသီးနေနေကဘာတွေဆက်လုပ်သွားမှာပါလဲခင်ဗျာ
အတိုက်ထက်အလွန်ပေါ့ဗျာအခုပါတီတွေနိုင်ငံရေးတွေကိုထောင်တယ်ဆိုတာထက်ပေါ့ဗျာအဓိကတော့ကျွန်တော်ခုနကပြောသလိုပဲဟာတိုင်းကြီးဘယ်လိုပြန်လဲထီထောင်ရမယ်ဆိုတဲ့လုပ်ငန်းတွေကိုကျွန်တော်တို့ကူပေါင်းပါဝင်ဆောင်ရွက်ချင်တယ်လေအဲ့တော့ကျွေးမှုရေးပါပေါ့ဗျာဒီလုပ်ငန်းတွေလုပ်ရင်းနဲ့ကိုလိုချင်တဲ့အလားနိုင်ငံရေးပါတီတွေထောင်တာရွေးကောက်ပွဲဝင်တာတွေလည်းဖြစ်သွားမှာပေါ့ဗျာဒါပေမဲ့ဒီအခြေအနေကြီးကတော့အလွန်ဆောနေတယ်လေအခုကျွန်တော်တွေ့နေတဲ့အနေအထားမှာတော့ကျွန်တော်တို့အားလုံးဟာနားလည်မှုတွေမျိုးသားပြန်လည်ပြည်မြန်မှုတွေဖြစ်လာအောင်ကျွန်တော်အများကြီးလုပ်ဆိုင်ဆောင်ရွက်ရအောင်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့တော့တချိန်ကကိုမိုးသီးစုံဦးဆောင်ခဲ့တဲ့လူပောင်သစ်ပါတီအနေနဲ့ရောပြန်လည်လှူရှားသွားဖို့ရှိပါလား
ဒါလည်းကျွန်တော်ဆွေးနွေးပါမယ်လူပောင်သစ်ဒီမိုကရက်ပါတီကိုလည်းကျွန်တော်အဲ့ဒီပါတီဝင်ရဲ့ပေါ်တွေအများကြီးလာတွေ့တဲ့တူတူတင်ကျွန်တော်ဘာကတာရဲ့ပေါ်တွေကျွန်တော်ရဲ့ EVS ကနေပြီးတော့တာဝန်ပေးချက်ရထောင်ချသွားတယ်ခုပြန်လွတ်လာတဲ့ရဲ့ပေါ်တွေဆိုတော့အများကြီးပေါ့ဗျာကျွန်တော်အဲ့ဒီရဲ့ပေါ်တွေတော်တော်များများအများစုကလုံးမရှိကြဘူးဗျာဘောကအာမခံချက်တွေမရှိဘူးအဲ့ဒါကျွန်တော်ပုံပြီးစိတ်မကောင်းဖြစ်တယ်
အဲ့တော့ကိုမိုးသီးစုံဦးဆောင်ခဲ့ဘူးတဲ့ဒီ ABSDF ចောင်းသားတက်မတော်မှာဥမာမြောက်ပိုင်းတက်ဖြတ်မှုတွေတောင်ပိုင်းကတက်ဖြတ်မှုတွေနဲ့ပတ်သက်ပြီးအမြင်မကျေလင်တာတွေရှိကြတယ်ဗောလေဒါတွေကို Facebook တွေပေါ်မှာဟာလာကိုမိုးသီးစုံပြန်လာရင်ဖဏန်းနဲ့ပေါက်မဲ့ပါ냐ဆိုတာမျိုးတွေရေးတာတွေလည်းတွေ့ပါတယ်ဒါတွေနဲ့ပတ်သက်လို့တခုခုရှင်းပြကျင်တာရှိပါလားခင်ဗျဟ
ိုအဲ့ဒါတွေနဲ့ပတ်သက်လို့ကျွန်တော်တို့ဟိုအပေါ့ဗျာဒီ3ရက်နေ့မှာကျွန်တော်တို့exclusive ပေါ့နော် interview လုပ်မယ်အသေးစိတ်အဲ့ဒီမှာကျွန်တော်အမှန်တရားအတိုင်းကျွန်တော်တို့ပြောကြမှာပဲဆွေးနွေးကြမှာပဲဒါလေးလည်းပြောရမယ့်စိတ်ဓာတ်တွေပဲလေဆိုတော့အဲ့ဒါနဲ့ပတ်သက်လို့စီးဝကြမှာပြောမယ်အဲသူ Facebook တွေဘာညာတွေမှာဆိုတာကဒီအမှန်တရားကိုရေးတယ်ဆိုတာတည်းပေါ့ဗျာဟိုပုံပုံကိုရေးဆန်းစားချက်တွေနဲ့တရားနဲ့တရားဆွဆွဲနေတာတွေရလည်းညားတယ်လေဆိုတော့ဘယ်လိုပဲဖြစ်ဖြစ်အမှန်တရားကတော့ပုံကွယ်လို့မရတဲ့ကိစ္စကျွန်တော်ကအမှန်တရားကိုဟာလာချစ်မြတ်လို့လို့အမှန်တရားကိုတော့ကြောက်နေမှဆိုရင်ကျွန်တော်ကဘာပြောပြန်လာမလားဒီမှာလာပြီးဆွေးနွေးမလားဟုတ်တယ်မလားကျွန်တော်တို့အမှန်တရားအတိုင်းဖြစ်စီရမယ်မြောက်ပိုင်းစိတ်ဓာတ်ရည်နဲ့ပတ်သက်လို့လည်းကိုနိုင်အောင်တာဝန်ရှင်ပြင်ပေးမယ်လို့လည်းပြောထားတာရှိတယ်
ကိုမိုးသီးစွန်ကျေးဇူးပါခင်ဗျ
ဟုတ်ပြီနော်ဟုတ်ပြီနော်